ကရင်ပြည်နယ်ကော့ကရိတ်နယ်အကျိုင်းစိတ်ကြီးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ခီးသွွားတွေကိုလည်း KNU ကတတိပေးထားပါတယ်။ကရင်ပြည်နယ်ကစီရင်တင်မှာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်နဲ့ကျိုင်းစိတ်ကြီးမြို့နယ်တွေထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေတာပါ။ကော့ကရိတ်မြို့နယ်ထဲမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးဇန်နဝါရီလ16ရက်နေ့ကကော့ကရိတ်မြို့နယ်ကကော့ဘိန်းရဲစခန်းကိုပူးပေါင်းတပ်ဖွဲ့ဘက်ကဒွေရောက်ပစ်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။အကြေအရေးတို့နေ့မဟာမိတ်ဖွဲ့တွေဒီရက်ဒီရှိတာလည်းပဲစစ်ကြောင်းတွေပါပါလည်းမသိဘူး။ဒီကော့ဘိန်းကော့ကရိတ်ကော့ဘိန်းကော့ဘိန်းရဲစခန်းကော့ဘိန်းတို့ဝင်ရှိပြီးတော့ဝင်ရှိပြီးတော့ပြန်ထုတ်သွားပြီ။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကကော့ဘိန်းရဲစခန်းပစ်ခတ်ခံရမှုနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကလည်းအတည်ပြုပါတယ်
။ဒီလေဒီကော့ဘိန်းရဲစခန်းကိုတော့ဒီနေ့ဝင်ပစ်တယ်မှန်တယ်။အဲ့ဒါအဓိကအကျဆုံးသိချင်းဘာတစ်ခုကတော့လောစင်မတိရသေးဘူးပေါ့နော်။ကော့ကရိတ်မှာကော့ကရိတ်မြို့နယ်မှာပေါ့ကော့ဘိန်းဆိုတာမွန်ပြည်နယ်အဆက်မွန်ပြည်နယ်ရဲ့အဆွန်ဆုံးပဲ။အဲသူကဘယ်လိုပြောမလဲနေပြည်တော်ရဲစခန်းပေါ့နော်။
ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ကျိုင်းစိတ်ကြီးမြို့နယ်ထဲမှာတော့တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဖျားသုံးစုကားလမ်းမှာခရီးသွားရင်တွေသွားလာတာမဟုတ်ဖို့ KNU ကစာထုတ်လိုက်ကြောင်းဒေသခံတဦးကအခုလိုပြောပါတယ်
။ KNU ကသုံးစုနဲ့မှုတော်ကောင်းဖဲလိုက်တယ်နော်။သူဒီကပုံပေါ်နေအဖြစ်တော့ဖြစ်နေတယ်ဗောအဲဒါမှ။ဟုတ်ခရီးတွေ
ကရင်ပြည်နယ်ဒူပလိုင်ယာခရိုင်ကျိုင်းစိတ်ကြီးမြို့နယ်ထဲမှာလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဇန်နဝါရီလ16ရက်နေ့ကနေ23ရက်နေ့ထိတပတ်ကျော်ကြာရင်းနေသွားလာခွင့်မပြုကြောင်း KNU ဒူပလိုင်ယာခရိုင်အတွင်းရေးမှူးစောလစ်စတန်အမိန့်နဲ့ညင်ညာချက်ထုတ်ပြန်ထားပါတယ်ဇန်နဝါရီလဇန်ကစပြီးကျိုင်းစိတ်ကြီးမြို့ပေါ်မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီရဲ့တပ်စခန်းတွေဝင်ရောက်တိုက်ခိုက်ခံခဲ့ရပါတယ်စစ်ကောင်စီကလည်းလေကြောင်းကနေတပတ်ကျော်ကြာနေ့စဉ်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရှင်